စီရင်တင်မှနေတဲ့ခရီးပြည်နယ်ကဒီမော့ဆိုခောက်ပလော့ကျေးရွာအနီးမှာဒေသခံကီနီတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြမ်းမနေ့ကတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ခရီးပြည်နယ်ရှမ်းပြည်နယ်နဲ့ခရီးပြည်နယ်နယ်စပ်တွေမှာစစ်တပ်ဘက်ကစီရင်လှုပ်ရှားမှုတွေအကြမ်းအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေနေအိမ်မပြန်နိုင်ကြသေးသလိုကျမရေးတဲ့စေဝါကုသဖို့မရှိတဲ့အကြောင်းဒုက္ခတွေကပြောပါတယ်။တရားပြည်နယ်အခြေအနေသတင်းပေးဖို့ချက်ကိုတော့အလိမ္မာကတင်ပြပေးမှာပါခင်ဗျာ
။ဒီမော့ဆိုမြို့နယ်ဘက်မှာမင်းညာကလက်နက်ကြီးပစ်ခတ်တမ်းတွေကြားနေရတဲ့အတွက်လူတွေထိတ်လန့်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်
။လက်နက်ကြီးကလည်းကြားရတယ်၊ချက်နိုင်ချိန်လောက်မှကြားရတယ်၊သုံးချက်လောက်ပဲကြားရတယ်လက်နက်ကြီးကဒါတော့အကျိပဲကြားရတာတော့ကျမတို့အိမ်ထဲမှာပဲသုံးနေကြ။တိုက်ပွဲရှိလားမရှိလားတော့မသိလက်နက်ကြီးဒါတော့ကြားနေရတာပဲ။
ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကမနေ့ကဒီမော့ဆိုခောက်ပလော့ကျေးရွာဘက်မှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့တဲ့အကြောင်း VOA ကိုပြောပါရယ်တိုက်ပွဲမရှိလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါရယ
်ခဏမှတော့တိုက်ပွဲခဏခဏဖြစ်တယ်ပေါ့နော်အဲဒီတိုက်ပွဲငယ်လေးတွေကိုဖြစ်တယ်မတော်ဒီဒုက္ခဘလုံးဆက်တော့မှဆီဆတ်တာဖြစ်တယ်အဲဒါဒီငါလာတော့ရှိပေါ့ဆက်မှလည်းမဖြစ်ရင်တော့ရှိတယ်ဒီကရန်ဒီရက်ဆက်တာဖြစ်တယ်ဒီနေ့စနေကဒီ problem မှလည်းဖြစ်တယ်ဒါမှမဟုတ်လို့ဒီဆော့ပြည်ရဲ့အထက်ကမပါဘူးနော်တပ်ဖွဲ့ကြီးကြီးမမအရင်ကစံတပ်ဖွဲ့လည်းမြန်မာနိုင်ငံတောင်းနိုင်မတည့်ရလို့အဓိကတော့မသိရှိတော့ဘူးနော်ကျွန်တော်တို့အမှဝင်ပြည်တိုင်းလားအတူတူအိမ်ကခဏခဏမြင်လောက်လေဒီခဏခဏအချုပ်ခံရတဲ့ကျွန်တော်ဒီဒီအပိုင်းကိုပြန်ပြီးတော့စဉ်းစားလို့ဟိုစဉ်းစားလို့ပေါ့နော
်အခုရောက်ပိုင်းဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်အစမှာစစ်ကောင်စီကစစ်ရေးလှုပ်ရှားမှုတွေပိုများလာပြီးကိရင်နီပူပေါင်းတပ်ဖွဲ့တွေနဲ့လည်းဂျိုးသားဂျိုးသားတိုက်ပွဲဖြစ်လေရှိတယ်လို့ပြောပါတယ်ရှမ်းကယားနယ်စပ်မိုးပြဲမြို့အပြင်ဘက်မှာလည်းမကြမကြလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိနေပြီးစစ်ကောင်စီတပ်တွေကျေးရွာထဲမှာတပ်ဆွဲထားတဲ့အတွက်စစ်ပြေးဒုက္ခတွေနေအိမ်မပြန်ရဲသေးဘူးလို့ဒေသခံရွာသားတို့ကပြောပါတယ်
။လက်နက်ကြီးပစ်ခတ်တံတွေကတော့ဒီမိုးပြဲမြို့အပြင်ဘက်မှာတွေတော့ကြားနေရတာပေါ့နော်တပ်ကွယ်တော့မဖြစ်ဘူးပေါ့။အဲ့တပ်ကွယ်ကြည့်တာအရင်ကပါကြတော့လည်းတပ်ကွယ်ကြည့်တာပေါ့ဒီမိုးပြဲမြို့ထွက်ထွက်တွေတော့တပ်ကွယ်ကြည့်တာပေါ့။ညနေဒီနေ့တော့သူတို့မကြားရသေးဘူးကြ။နေနေပေါ့နော်။ဒီ42 client တွေထိုင်နေတဲ့ PC ကောင်စီတွေကဒီမထွက်သေးပါဘူး။အခုဆိုပြီးရွာထဲမှာရှိတော့မှာပဲ။ဒီရွာအလီတွေတော့လုံးဝပြန်လို့မရသေးဘူးပေါ့နော်။
လက်နက်ကြီးပစ်ခတ်တာတွေနဲ့တိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့ကြားမှာကလေးတွေဖြားနာနေပေမဲ့ဆေးဝါးမရှိတာကြောင့်တော်ရဲကဆေးဘက်ဝင်တယ်လို့ယူဆတဲ့တစ်ပင်အမြင့်တွေစားပြီးဖြစ်သလိုကုနေရတယ်လို့လည်းဖဲကုံအရှိချမ်းကစစ်ဆောင်တို့ကပြောပါတယ်
လက်နက်ငယ်ကတိတ်မပြားဘူးနောက်လက်နက်ကြီးကတော့အများကြီးရှားရတယ်ဒီတော့တော်ရဖဲကြရတယ်လက်နက်ကြီးထူတယ်လန်းလန်းလောလန်းတီးသမားတို့နေကတော့လန်းကတော့ပြန်ရဲကြဘူးအပြေးရလဲပေါ့သူရဲကအဲစပါးပဲပြန်ယူတော့မှစားစရာမရှိဘူးသူပြန်ယူနေဆိုရင်တော့ပြန်ပြေးရတယ်တဲ့ဒါပေမဲ့ရှိဘူးဒါနဲ့ပဲမရှိပြလဲသူကျေကကလေးနာစီချောင်းဆိုးဆိုတာမြင်ရတယ်တအိမ်ဆိုတအိမ်လုံးဖြည့်တယ်သေဝါမရှိလို့မကူဘူးတော့အမြင့်တွေစားစားလဲမစားဆိုရင်ချောင်းဆိုးပြဆိုအဲ့ဒါပဲစားတယ်
ရှမ်းကယားဘက်ကစီရီအစီအစဉ်နဲ့လက်နက်ကြီးပစ်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်တစုံတရာထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲငယ်တွေကြားထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့လည်းတိကျအတိအပြည့်မရသေးပါဘူးစစ်ဘေးဒုက္ခသည်တွေအတွက်ပြည်ရင်းကအလူရှင်တွေရဲ့အထောက်ပံ့ကိုအဓိကအားကိုရပ်တည်နေရပြီးရေရှည်အတွက်အခက်အခဲရှိတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါတယ်ရှင်